ဒီမိုကရက်ပါတီရဲ့သမရလောင်းဖြစ်လာဖို့တရားသလောက်ရှိနေတဲ့ဟီလာရီကလင်တန်ဟာသူမနဲ့အတူသမရရွက်ကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ဒုသမရလောင်းအမည်ကိုရီပပ်ဘလစ်ကန်ပါတီညီလာခံပြီးဆုံးပြီးမကြခင်မှာကြေညာလိုက်မယ်လို့အများစုကမျှော်လင့်နေကြပါတယ်။ကလင်တန်အနေနဲ့ဒုသမရလောင်းအဖြစ်ရထားသူစကားတင်6ဦးရှိတယ်လို့ကလင်တန်နဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါတယ်။အခုလိုလူတွေအများကြီးစကားတင်ဆင်းမှာရှိနေတာဟာတကယ်စည်ရင်းမဟုတ်ပဲပါတီရင်းကမတူညီတဲ့အုပ်စုတွေနဲ့ဩဇာကြီးတဲ့သူတွေကျေနပ်မှုရှိအောင်လုပ်ပြခြင်းဖြစ်တယ်လို့ဗာဂျီးနီးယားတက္ကသိုလ်နိုင်ငံရေးဌာနကလယ်ရီဆဘာတိုးက VOA ကိုပြောပါတယ်။ဒုသမရလောင်းဖြစ်နိုင်ခြေရှိသူတွေကိုရွေးချယ်တဲ့နေရာမှာအကူအညီဖြစ်စေရေးအတွက်ကလင်တန်ကမ်ပိန်းကနိုင်ငံရေးအခြေအနေလေ့လာသုံးသပ်တဲ့အုပ်စုတွေနဲ့မကြသေးခင်ကတွေ့ဆုံခဲ့ပါတယ်။ဟလယ်ရီအနေနဲ့ဒုသမရဖြစ်လာနိုင်ခြေရှိသူတချို့နဲ့ဝါရှင်တန် DC ကသူမနေမှာတွေ့ဆုံခဲ့တယ်လို့လည်းဆိုပါတယ်။ကလင်တန်အနေနဲ့ဒုသမရလောင်းရဲ့အမည်ကိုတောက်ကြသို့မဟုတ်စနေနေ့လောက်မှကြေညာလိမ့်မယ်လို့မျှော်လင့်ရပါတယ်။